အစ္စရေးတစ်စက္ကန့်အလောင်း၄လောင်းကိုတော့ဟမတ်စစ်ဖွဲ့ကပြန်ပေးလိုက်ပါပြီ။ဂါဇာမှာဖမ်းဆီးထားစဉ်သေဆုံးသွားခဲ့ရတဲ့ဒီအစ္စရေးတစ်စက္ကန့်၄ဦးရဲ့ရုပ်လောင်းကိုဟမတ်စစ်သွေးကြအဖွဲ့ကအစ္စရေးကိုဒီနေ့ပြန်ပေးလိုက်တာပါ။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းခန်ယူနစ်မြို့မှာအလောင်းတွေကိုအပြည်ပြည်ဆိုင်ရာချက်ချင်းနေ Red Cross လက်ကိုလွှဲပေးခဲ့တာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဟာဆီယာဆွေးမှုကျူးလွန်သူဖြစ်ပြီးအခုသေဆုံးတဲ့တစ်စက္ကန့်တွေဟာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသွားတာဖြစ်တဲ့ဆိုတဲ့စာတမ်းကိုလည်းသေဆုံးသူတစ်စက္ကန့်တွေလွှဲပြောင်းပေးတဲ့နေရာမှာချိတ်ဆွဲခဲ့ပါတယ်။ဒီနေ့ February 20ရက်နေ့မှာ Red Cross တဲ့ဆောင်လာတဲ့ရုပ်လောင်းတွေကိုအစ္စရေးစစ်တပ်ကလွှဲပြောင်းရယူခဲ့ပြီးတဲ့နောက် Tel Aviv မှာရှိတဲ့ရုပ်ခန္ဓာစစ်ဆေးတဲ့စင်တာကိုသေဆောင်ပြီးဘသူဘဝဖြစ်တယ်ဆိုတာကိုစစ်ဆေးခဲ့ကြပါတယ်ခင်ဗျာ။